မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါ။အမေရိကန်သမ္မတပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှဆက်ဆဲကြားနာတဲ့အခါ Trump အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့ Democrat Party ကောင်းဆောင်ကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကရန်စားမှုတွေမလုပ်ဖို့အမေရိကန်ကသတိပေးလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမှာကတော့စစ်ပွဲတွေဖိနှိပ်မှု၊စီးရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာခဲ့ရတဲ့တန်းချီတဲ့ဒုက္ခသည်တွေရဲ့အရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ဒီကနေ့စတင်ကျင်းပနေပါပြီ။ဒီညီလာခံကနေအဖြေတစုံတရာရဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီသတင်းနဲ့အတူ ICJ နိုင်ငံတကာခုံရုံးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရပေါ်ကြားဖြတ်အရေးယူဆောင်ရွက်နိုင်မှုအလားအလာကိုဘယ်လိုများရှိပါသလဲ
Based on what I've seen from the last 3 days and having read the application that the Gambia filed I think it's quite likely that the court will grant
နိုင်ငံတကာဘုအလားအလာတရားသလောက်ရှိနေကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Bakker ပြောဆိုသွားတာပါပမခါရဲ့သုံးသက်ချက်မေးမြန်းချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်မှာမူရစ်စေဝါနဲ့ဒီမူရစ်စေဝါနဲ့ဆက်နွယ်တဲ့မောင်ခိုသမားတွေဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတအပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါထရမ့်အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့အစဉ်ခေါ်ရေးအထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။အင်ဘူရော်ယာယီအရာရှိချုပ်မစ်မူလ်ဗနီသူ့ရဲ့အဓိကလက်ထောက်ရောဘတ်ဘလဲအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်နဲ့ဗန်နာယီတာဝန်ခံမိုက်ကယ်ဒါဖီတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့အစဉ်ခေါ်သင့်တယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကလူများစုခေါင်းဆောင်မစ်မကော်နယ်ကိုတနင်္ဂနွေနေ့ကစာရေးသားတောင်းဆိုခဲ့ပါတယ်။သမရကိုတရားစွဲသည်မသိအောက်လွှတ်တော်ကော်မတီတွေမှာစုံစမ်းခဲ့စဉ်ကသူတို့၄ယောက်လုံးကိုမေးခွန်းတွေလာဖြေဖို့ခေါ်ဆိုခဲ့ပေမဲ့တရားမှလာရောက်ခဲ့ခြင်းမရှိတာကိုအမတ်ရှူမာကထောက်ပြထားပါတယ်။အထက်လွှတ်တော်ကလူများစု Republican ခေါင်းဆောင်မကော်နယ်ကတော့တရားစွဲတဲ့အမှုကြားနာပွဲကိုတက်တဲ့တရားမှမခေါ်ဘဲမြ мян ဆန်ဆန်လုပ်မယ်လို့ပြောထားတယ်လို့အင်မြူရော်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကြားနာပွဲလုံးမဲ့အစီအစဉ်တွေကိုတိုင်ပင်ဖို့လူနည်းစုခေါင်းဆောင်ရှူမာနဲ့မစ္စတာမကော်နယ်တွေ့ဆုံမှာဖြစ်တယ်လို့သူရဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေအပေါ်နှောက်ယှက်ဟန်တားမှုစတဲ့အမှုနှစ်ခုနဲ့တရားစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှဗုဒ္ဓဟူးနေ့မှာမဲခွဲမယ်လို့မျှော်လင့်ရပါတယ်
။အမေရိကန်အစိုးရတန်တပန်ကမြောက်ကိုရီးယားအနေနဲ့လက်နက်ဆန်ချင်းချောက်ရန်စတာတွေရပ်ပြီးနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဝင်ဖို့တတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ချက်ပေးထားတာကိုအတိအမှန်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Steve Beacon ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ချက်မရှိဘူးရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးဆွေးနွေးပွဲတွေပြန်ဆနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်နျူကလ িয়ার ဆွေးနွေးပွဲအတွက်အမေရိကန်ဘက်ကနေဒီနှစ်ကုန်မှလည်းလျှော့မှုတွေလုပ်ပေးဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ချက်ကုန်ကန်နေ့အချိန်မှာအမေရိကန်ထူးကိုယ်စားလှယ် Beacon ကနျူကလ িয়ার ဖျက်သိမ်းရေးအရင်သဘောတူခဲ့တဲ့ပန်းတိုင်အတွက်အလုပ်ပြန်ဆရအောင်လို့တိုက်တွန်းလိုက်ပါတယ်အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအရင်ရုပ်သိမ်းပေးဖို့မတုံ့ပြန်တဲ့အပေါ်စိတ်ပြတ်သတိပေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကတာဝန်ပြည့်မဆိုင်တုံးချီဖြစ်နိုင်တဲ့စမ်းသပ်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းလုပ်ခဲ့ပြီးမှအမေရိကန်ထူးကိုယ်စားလှယ်အနေနဲ့တောင်ကိုရီးယားထိသွားပြီးအခုလိုသတိပေးခဲ့တာပါအမေရိကန်အနေနဲ့ဒီနှစ်မကုန်ခင်မှာနောက်ထပ်လည်းလျှော့မှုတွေလုပ်မပေးရင်ခရစ်စမတ်ပွဲအတွက်နမိတ်မကောင်းတဲ့လက်ဆောင်တွေပို့ပေးလိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်လာခဲ့ပြီးအခုလိုလက်နက်စမ်းသပ်ချင်းချောက်မှုတွေတိုးပြီးလှုပ်လာခဲ့တာပါဖရီလာရုံကဗီယက်နမ်မှာလုခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးပွဲကနေအမေရိကန်သမ္မတထထွက်ခဲ့ပြီးမြောက်ကိုရီးယားဘက်ကနေတာတိုတာလက်မစ်ဆိုင်းဒုံးပေါင်း73ချိန်ပြစ်လွတ်ခဲ့ကဆွီဒင်မှာအောက်တိုဘာလတုန်းကလုခဲ့တဲ့အလို့သဘောဆင့်ဆွေးနွေးပွဲတွေကနေလည်းမြောက်ကိုရီးယားကပြန်ထထွက်ခဲ့ပြီးဆွေးနွေးပွဲတွေကိုအခုချိန်ထိရပ်ဆိုင်းလာခဲ့တာပါခင်ဗျာ
အာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထန်ချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။အ အမေရိကန်တပ်ဖွဲ့ဝင်4,000လောက်အထိပြန်ရောက်သိမ်းမဲ့အစီအစဉ်ကိုဒီသတင်းပတ်ထဲသမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်မယ်လို့အမေရိကန်သတင်းမီဒီယာတွေမှလည်းစနေနေ့ကဖော်ပြခဲ့ကြပါတယ်အမေရိကန်ရဲ့ after အစိုးရကြားမူအဖြစ်သဘောတူညီချက်အရအမေရိကန်တပ်သား4,000ကိုရုတ်သိမ်းလိုက်မယ်လို့အာဖဂန်သမ္မတပြောခွင့်ရဒါဝါခန်မင်နာပေါ်က VOA ကိုပြောပါတယ်တပ်ဖွဲ့ဝင်တွေကိုတဖြည်းဖြည်းချင်းရုတ်သိမ်းသွားမှာဖြစ်တယ်လို့လည်းသူကအလေးထားပြောခဲ့တာပါဒါပေမဲ့အမေရိကန်စစ်တပ်ပြောခွင့်ရကတော့တပ်တွေရုတ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်မိဖက်အာဖဂန်နစ္စတန်တပ်တွေအပေါ်ပံ့ပိုးမှုတွေလှုပ်သွားဖို့တန်တိထံအပြေအဝချထားကြောင်းနဲ့အမေရိကန်တပ်တွေရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အမေရိကန်ပေါ်ချင်းချောက်နေတဲ့အကြမ်းဖက်သမားတွေပုံခိုတဲ့နေရာအာဖဂန်နစ္စတန်ဘယ်တော့မှပြန်မဖြစ်အောင်အသေးချာတားဆီးသွားမယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်မှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်လောလောဆယ် 13,000 လောက်ရှိပြီးတော့အကြမ်းဖက်မှုတံပြန်ရေးနဲ့အာဖဂန်နစ္စတန်လုံခြုံရေးတပ်တွေကိုအကြံပေးသင်တန်းပေးလုပ်ငန်းတွေလုပ်နေပါတယ်
။အမေရိကန်အလုံသမားတန်ရာရှိတွေမက္ကဆီကိုမှာလာစစ်ဆေးဖို့ကွန်တိုရီသဘောတူညီချက်ထဲသဘောတူပေးခဲ့တာမရှိဘူးလို့မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးကထုတ်ပြောလိုက်ပါတယ်။မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးဂျီဆပ်ဆယ်ဒီအနေနဲ့အင်တာနက် Twitter ကနေအချင်းချင်းသတင်းရေးခဲ့ရမှာအမေရိကန်လူထုမှာသံအရာရှိ၅ဦးကိုမက္ကဆီကိုနိုင်ငံထဲပို့ဝင်ဖို့မရှိတာကရှင်းပါတယ်။မက္ကဆီကိုဥပဒေအရဒါကိုတားမြစ်ထားတယ်လို့ဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကမက္ကဆီကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့အနေနဲ့ NAFTA NAFTA လို့သူကခေါ်တဲ့မြောက်အမေရိကကွန်တိုရီစာချုပ်ကိုအစားထုတ်ဖို့USMCA ကအမေရိကန်ကနေဒါမက္ကဆီကိုသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမက္ကဆီကိုလွှတ်တော်ကလည်းဒါကိုအတည်ပြုပြဋ္ဌာန်းပေးခဲ့ပါတယ်ဒါပေမဲ့ဒီသဘောတူချက်ဥပဒေကိုအကောင့်ထည့်ပေါ်ဖို့အမေရိကန်လွှတ်တော်မှတင်သွင်းရမှာတော့မက္ကဆီကိုအလုံသမားဆိုင်ရာပြည်ပင်ပြောင်းလဲတွေကိုစောင့်ကြည့်စစ်ဆေးဖို့အမေရိကန်တန်တမန်9ဦးထိဆေးလွှတ်ဖို့အဆိုပြုခဲ့တဲ့စာသားပါသွားပါတယ်ဒီပေါ်မက္ကဆီကိုတိုက်ခိုက်တွေကဝေဖန်လာနေချိန်မှာဒုနိုင်ငံရေးဝန်ကြီးကအခုလိုအမေရိကန်ဘက်ကလှုပ်လာတဲ့ပေါ်အန်ဩစိုးရိမ်မိတယ်ဆိုပြီးဝါရှင်တန်ကိုသွားဆွေးနွေးဖို့ညင်ညာခဲ့ပါတယ်မက္ကဆီကိုတိုက်ခန့်တွေကသမ္မတအန်ဒရီယပ်စ်မန်နျူအယ်လိုပက်စ်အော်ပရေတာအစိုးရနဲ့ဒီဒုနိုင်ငံရေးဝန်ကြီးတို့အနေနဲ့ဒီစာချုပ်အစ်ကိုတည်တည်ချာချာမချိပဲအလျင်စလိုသဘောတူခဲ့တာကြောင့်အခုလိုကိစ္စလွတ်သွားခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ခင်ဗျာ
Viewer American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထူးခြားတဲ့အခြေအနေအောက်မှာဟောင်ကောင်အစိုးရကိုဥဆောင်တဲ့အုပ်ချုပ်ရေးမှူးကယ်ရီလက်မြတ်တက်တီကိုအတိအမှတ်ပြုတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဟောင်ကောင်အစိုးရခေါင်းဆောင်လက်မြတ်နှစ်စဉ်ပြည်မာကြီးအစိုးရ၌သွားရောက်တွေ့ဆုံမှုအတွင်းမှာတရုတ်သမ္မတရှီကအခုလိုပြောလိုက်တာပါ။ဥပဒေအတိုင်းဆောင်ရွက်ခဲ့တဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုလည်းထောက်ခံတယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းကတရုတ်ဝန်ကြီးချုပ်လီကဲချန်းနဲ့အုပ်ချုပ်ရေးမှူးလက်မြတ်ဘေကျင်းမြို့မှာမြို့တော်မှာတွေ့ဆုံဆင်မှလည်းဟောင်ကောင်ရေးရှိတရားဝါပြောရေးနဲ့တည်ငြိမ်ရေးကိုကာကွယ်တဲ့ကယ်ရီလမ်းမြေမူဝါဒတွေကိုပြည်မာကြီးအစိုးရကဆက်လက်ထောက်ခံသွားမယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်အစိုးရအနေနဲ့အကြမ်းဖက်မှုတွေဖျို့ဖျက်အခြေအနေတွေကိုဥပဒေနဲ့အညီထိန်းပြီးတည်ငြိမ်မှုပြန်လည်ရအောင်စ조사လုပ်ရမယ်လို့ဝန်ကြီးချုပ်လီကဲချောင်းကဆိုခဲ့ပါတယ်။ပြည်မာကြီးအစိုးရရဲ့ထောက်ခံမှုကိုကျေးဇူးတင်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းကလည်းတုံ့ပြန်ခဲ့ပြီးဆန္ဒပြပွဲတွေကြောင့်ဟောင်ကောင်ရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုအတိုင်းဝိုင်းအလုံးထိခိုက်နစ်နာခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတရုတ်ပြည်မှကြီးအစိုးရကိုမလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးဘေကျင်းကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာပြည်မှကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာတယ်လို့မြင်နေကြတဲ့ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဂျွန်လာတဲကအချိန်ရလာခဲ့တာပါ။အခုနောက်ပိုင်းဆန္ဒပြသူတချို့ကအကြမ်းဖက်ဆန္ဒပြခဲ့ကြသလိုလုံခြုံရေးတွေနဲ့ထိတ်တိုက်ရင်ဆင်မှုတွေလည်းရှိနေပါတယ်။
အိန္ဒိယအစိုးရရဲ့အငြင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနင်္ဂနွေလုံးပြန့်လာချိန်မှာနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်။ဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်တွေကိုရဲတွေမနေ့ကဝင်ရောက်ပြီးចောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ပုံနဲ့ဖြုတ်ခွဲခဲ့တာပါ။လက်ရှိမှာအနည်းဆုံးចောင်းသား20ကျော်ဒေလီမြို့စစ်ရုံတစ်ခုမှာကုသမှုခံယူနေကြပါတယ်။တက္ကသိုလ်ရဲ့စာကြည့်တိုက်ထဲကိုရဲတွေကမျက်ရည်ပုံတွေပြသခဲ့ပြီးចောင်းသားတွေကိုလည်းနံမတ်ထုတ်တွေနဲ့ရိုက်နှက်ကြောင်းအဲ့ဒီနောက်မှာတက္ကသိုလ်ဝင်ထွက် gate တွေအားလုံးကိုပိတ်လိုက်ကြောင်းဒီတက္ကသိုလ်ကကျောင်းသူကျောင်းသားတွေကပြောပါတယ်။သူရဲ့မင်းကြီးချင်းဝိုင်းဘရစ်စွာကတော့ ဆနပြသူတွေအနေနဲ့ cycle တွေကိုမိရှို့ခဲ့တာနဲ့ရဲတွေကိုဂဲနဲ့ပြစ်ခဲ့တာကြောင့်ရဲတွေထံရရသွားခဲ့တယ်။ဆနပြသူတွေကိုလူစုခွဲပြီးအခြေအနေပြန်တည်ငြိမ်စေဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်။ကျောင်းသူကျောင်းသားတွေနဲ့အရင်ပြဿနာမရှိခဲ့ဘူးလို့ဆိုပါရယ်။ဒီအကြမ်းဖက်မှုတွေအတွက်ကျောင်းသားစီရင်ရေးမှုတွေကတော့အပြင်လူတွေကိုအဖြစ်ဖို့ရပါတယ်။သူတို့အနေနဲ့တော့ငြိမ်းချမ်းတဲ့အကြမ်းမဖက်တဲ့ဆနပြပွဲတွေကိုသာထောက်ခံတယ်လို့ကြေညာချက်မှာပြောဆိုထားပါရယ်။ဒေတာတွင်တရားမဝင်နေထိုင်ကြတဲ့တောင်းနဲ့ချီတဲ့ဟိန္ဒူရှေ့ပြောင်းသူတွေကိုအခုဥပဒေအရနိုင်ငံသားပေးမဲ့အရေးစိုးရင်ချက်နဲ့အိန္ဒိယရဲ့အရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာဆက်လက်ဆန္ဒပြနေချိန်မှာပဲနယူးဒေလီ၊ကလကတာ၊မွန်ဘိုင်း၊ချန်နိုင်၊ဟိုက်ဒရာဘတ်မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါခင
်ဗျ။ပြည်သူနိုင်ငံမှာပင်စစ်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုဆန္ဒပြနေကြတဲ့သက်ရုပ်ပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်း12ရက်မြောက်နေ့အဖြစ်ဆက်ပြီးသဘိမ့်ပေါက်နေကြပါတယ်။အင်္ဂါနေ့ကျရင်အကြီးအကျယ်ဆန္ဒပြပွဲတွေလုပ်ဖို့လုံသမတ်တမကတွေစီစဉ်နေကြပါတယ်။အလုသမားတွေသပိတ်မောက်ဆန္ဒပြနေတဲ့အတွက်ပါရီမြို့တော်မှာပြေးဆွဲနေတဲ့အဓိကမြေအောက်ယထားလိုင်းအများစုရပ်ဆိုင်းနေသလိုမြေပေါ်ယထားလိုင်းမှာလည်းခီးစဉ်အနေငယ်သာပြေးဆွဲနေပါတယ်။တနိုင်ငံလုံးပြည်ရင်းပြည်ပယထားခီးစဉ်တွေလေရင်ခီးစဉ်တွေလည်းထိခိုက်နေပါတယ်။ Christmas ပွဲတော်ကာလခီးသွားကြတဲ့ရာသီမှာသွာလာရေးထိခိုက်နေတဲ့အတွက်အပန်းဖြေခီးစဉ်တွေပြက်အောင်အလုသမားတမကတွေကလုပ်နေတာတာဝန်မဲ့ရာရောက်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်။တပိတ်မောက်မှုတွေရပိုင်းအတွင်းအဆုံးမတက်ဘူးဆိုရင် Christmas မတိုင်ခင်ယထာခီးစဉ်တွေပုံမှန်ပြန်ဖြစ်မှာမဟုတ်ဘူးလို့အစိုးရပိုင်းမြေထားကုမ္ပဏီ SNCF ကတတိပေးထားပါတယ်
။နယူးဇီလန်နိုင်ငံ White Island ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့ကမိတောင်ပေါက်ကွဲမှုမှာသေဆုံးခဲ့တဲ့သူတွေအတွက်ဝမ်းနဲ့တဲ့ထိမ့်မတ်နေတဲ့တပတ်ပြည့်တဲ့အချိန်ဒီနေ့စံတော်ချိန်နေ့လယ်2နာရီ17မိနစ်မှာနိုင်ငံသားတွေ10မိနစ်ညိတဲ့ဆူတောင်းပေးခဲ့ကြပါတယ်ခင်ဗျာ
။ Direct from Washington The Voice of America
တနင်္လာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စစ်ပွဲတွေဖိနှိပ်မှုတွေဆင်းရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာခဲ့ရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေဒီအတွက်နိုင်ငံတကာအကူအညီတွေတိုးမြင့်လာဖို့ရည်မှန်းပြီးတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ကိုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်ဒီနိုင်ငံတကာညီလာခံကိုတော့ဒီဇင်ဘာလ16ရက်နေ့ကနေဒီဇင်ဘာလ18ရက်နေ့အထိဂျနီဗာမြို့မှာကျင်းပမှာဖြစ်ပါတယ်ကုလသမဂ္ဂရဲ့ခန့်မှန်းချက်အရတကဘာလုံးမှာတန်း80ကျော်ရှိတဲ့ဒီဒုက္ခသည်တွေအတွက်အဖြေတစ်စုံတရာထုတ်နိုင်မှုနိုင်ငံခေါင်းဆောင်တွေစီးပွားရေးသမားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေကစုဝေးတက်ရောက်ဆွေးနွေးကြမှာပါ VOA သတင်းတောက်ဇလတိကာဟုတ်သတင်းရေးသားပေးပို့ထားတာကိုကိုသားညွန်ဦးပြောပြပေးပါရှင်
တကဘာလုံးမှာရှိတဲ့ဒုက္ခသည်အရေးအတွက်တည်းတဲ့အများစုကတော့ကိုယ်တိုင်းမိတယ်မှာပဲကိုအိုးရင်ဆွန့်ခွာပြီးတော့ဒုက္ခသည်ဖြစ်နေကြတာပါဒါပေမဲ့လည်း25ရာခိုင်နှုန်းကတော့နေဆက်ဖြတ်ကျော်ထွက်ပြေးကြသူတွေဖြစ်ပါတယ်ဒီလိုမျိုးနေဆက်ဖြတ်ကျော်ထွက်ပြေးတဲ့ဒုက္ခသည်တွေကိုအများဆုံးလက်ခံထားတဲ့တိုင်းပြည်ကတော့တူရကီနိုင်ငံဖြစ်ပြီးတော့အဲ့ဒီမှာဒုက္ခသည်3000ခွဲရှိနေပါတယ်အခုဒီဂျနီဗာမှာလုပ်တဲ့ဒုက္ခသည်ညီလာခံကိုနိုင်ငံရေးခေါင်းဆောင်တွေတက်ရောက်ကြမဲ့အထက်တူရကီသမ္မတယူဆက်ထေယက်အာဒူဝန်လည်းပါဝင်ပါတယ်သူတက်လာတာအရေးပါမှုရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကကုလသမဂ္ဂအရာရှိဂျီလီယန်ထရစ်ကပြောပါတယ်
We're of course delighted that President Erdogan is coming.
ဒီနီလာဂန်ကြီးကိုသမ္မတအာဒဝန်တက်လာတဲ့အတွက်ဒီနီလာဂန်ကြီးကိုသမ္မတအာဒဝန်တက်ရောက်လာတဲ့အတွက်ဝမ်းမြောက်ရပါတယ်။သူ့ခေါင်းဆောင်မှုကအင်မတန်အရေးပါပါတယ်
။ဆီးရီးယားစစ်ပွဲကြီးကအရှင်ရော့ကျလာတာနဲ့အမျှဆီးရီးယားဒုက္ခသည်တွေအနေနဲ့နေရပြန်ဖို့စိတ်မချရသေးပေမဲ့အတော်များများကတော့နေရပြန်နေကြပြီဖြစ်ပါတယ်
။ Tens of thousands of displaced people are actually returning.
ကမ္ဘာမှာတော့အာဖဂန်ဒုက္ခသည်ဟာနှစ်ကြာဆုံးခံစားနေရသူတွေဖြစ်ပါတယ်။ဒီလူတွေဟာဖိနှိပ်ခံမှုတွေ၊ကြားဖက်ခံမှုတွေကြောင့်ထွက်ပြေးလာကြရတာလို့အဲ့ဒီအာဖဂန်ဒုက္ခသည်စခန်းတွေစီကိုကိုယ်တိုင်ရောက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
်။ Some people are looking for better economic opportunities and others, however, and I was there as you know.
အချို့ကတော့စီးပွားရေးအခွင့်အလမ်းတွေရလို့ရမျှထွက်ပြေးလာကြတာပါ။ဒါပေမဲ့ကျန်တဲ့သူတွေကတော့ဖိနှိပ်မှုတွေနဲ့ထိတ်လန့်ပွဲရာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတာပါ
အခုဆိုလို့ရှိရင်ဒုက္ခသည်တွေကိုလက်ခံထားတဲ့တူရကီ၊ဂျော်ဒန်၊လေဘနွန်၊ပါကစ္စတန်၊ဂျာမနီနဲ့ကြံနိုင်ငံအစိုးရတွေဟာဒုက္ခသည်တွေကိုတင်းကျပ်ပြန်ပို့ဖို့ဆိုပြီးတော့ PR တွေရင်ဆိုင်နေရပါတယ်။ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေပြီးတော့ထွက်ဖို့ဖြစ်လာတဲ့အကြောင်းနဲ့မှာအခုလိုရွှေ့ပြောင်းဒုက္ခသည်အရေးလဲပါပါတယ်။အမေရိကန်မှာဆိုရင်လည်းနေဆက်ကရွှေ့ပြောင်းဝင်ရောက်လာသူတွေကိုတားမြစ်ဖို့နေဆက်ကိုတင်းကျပ်တာတွေအတင်းကျပ်ပြန်ပို့တာတွေလုပ်နေပါတယ်။ဒီပြဿနာမျိုးတွေကိုနိုင်ငံတကာအစ်စ်အနေနဲ့ဖြေရှင်းသင့်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ For people that arrive in the United States were advocating that those who seek asylum
be given a fair hearing. ရောက်နေတဲ့သူတွေနဲ့ပတ်သက်လို့အမေရိကရဲ့ခေါလုံခွင့်လျှောက်ထားသူတွေအပေါ်တရားမျှတစွာကြားနာဆက်ဆံပါ။လေးတွေကိုမိသားစုတွေကနေခွဲမထုတ်ပါနဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကအမေရိကန်အစိုးရကိုအကူအညီပေးနိုင်တာရှိရင်ကူညီသွားဖို့အစဉ်သစ်ရှိပါတယ
်။အခုဒီကမ္ဘာဒုက္ခသည်များညီလာခံကိုဒီကနေ့စတင်နေဆိုပေမဲ့တရားဝင်ဖွင့်ပွဲကတော့မနေ့ပြန်18ရက်နေ့မှာပြုလုပ်မှာပါ။ဒီနေ့မှာတော့အကြောင်းအရာလိုက်ဆွေးနွေးပွဲလေးတွေရှိပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့လည်းဒုက္ခသည်တွေကိုအင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အကူအညီပေးတာဝန်ရှိသူတွေကဆွေးနွေးနေပါတယ်။မြန်မာနိုင်ငံဘက်ကတော့ရွန်ဂျာအုံနှုံးကိုလက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်။အခုဒီညီလာခံကိုတော့ဒုက္ခသည်ပြဿနာတွေကြုံတွေ့နေရတဲ့ဆီးရီးယား၊အာဖဂန်နစ္စတန်၊မြန်မာ၊ဆိုမာလီယာ၊တောင်ဆူဒန်နဲ့ဗင်နီဇွဲလားလိုမျိုးနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေအစိုးရဝန်ကြီးတွေအပါအဝင်လူပေါင်း3,000လောက်တက်ရောက်နေကြပါတယ်ခင်ဗျာ။
ကိုသားညွန်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လက်ရှိမြန်မာအစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ ရဲ့အမှုအပေါ်မှာသုံးသက်ချက်မေးမြန်းခံကိုတင်ပြပေးကြပါတယ်မြန်မာအစိုးရဘော်ကြားဖြတ်အရေးယူဆောင်ရွက်ဖို့ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေဘက်ကအမိန့်ချမှတ်မဲ့အလားအလာကတေချာသလောက်ရှိနေတယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Bakker ကသုံးသပ်လိုက်ပါတယ်ဘလို့အကြောင်းချက်တွေပေါ်မှာမူတည်ပြီးတော့သူကဒီလိုသုံးသပ်ရပါတယ်လဲ2018ခုနှစ်တုန်းကမြန်မာကိုတခြားနိုင်ငံတစ်နိုင်ငံကလူမျိုးတုံးသက်ဖြတ်မှုဆိုင်ရာဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့စာတမ်းကိုရေးသားပြုစုခဲ့တဲ့ Mr. Parker ကအခုသူ့ရဲ့စာတမ်းမှာကြိုတင်ထောက်ပြခဲ့တဲ့အခြေအနေဆက်ရောက်လာခဲ့တယ်လို့ဆိုတာပါသူကိုယ်တိုင်ကလည်း ICJ တရားရုံးမှာ၄နှစ်ကြာလက်ထောက်ဥပဒေအရာရှိအဖြစ်နဲ့စောင့်ရွက်ခဲ့သူဖြစ်ပါတယ်လက်ရှိအိုင်ယာလန်နိုင်ငံ Dublin က Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခ Michael Bakker နဲ့ဒီဇင်ဘာလ12ရက်နေ့တုန်းက VOA မြန်မာပိုင်းကမတ်အင်ဂျင်နိုင် Skype ကနေတီးသက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ
်အခုလိုသုံးရက်ကြာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေကိုနားထောင်ပြီးတဲ့နောက်မှာကြားနာပွဲရဲ့အဓိကအချက်ဖြစ်တဲ့ဂမ်ဘီယာကတောင်းဆိုတဲ့ဂျားဖြက်အရေးယူဆောင်ရွက်ဖို့ဆိုတာကိုတရားသူကြီးတွေကဘယ်လိုဆုံးဖြတ်မဲ့အလားအလာရှိမလဲရှင
် So it's always dangerous to make predictions.
ဒီအရုံရဲ့ဆုံးဖြတ်ချက်ကိုကြိုတင်ခန့်မှန်းပြောဆိုဖို့အများအားအန္တရာယ်ရှိတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့သုံးရက်ကြာကြားနာပွဲမှာဂမ်ဘီယာရဲ့လျှောက်လဲတင်ပြချက်တွေကိုသုံးသပ်ကြည့်ခြင်းအပြင် ICJ တရားရုံးအနေနဲ့ provisional measures ဂျားပြအရေးယူဆောင်ရွက်ဖို့အမိန့်ချမှတ်မယ်အလားအလာလုံးဝတည်ချတာလောက်ရှိနေပါတယ်။ဒါပေမဲ့အဲ့ဒီဂျားပြအရေးယူဆောင်ရွက်ဖို့အမိန့်ထုတ်ပြန်ချက်မှာပါဝင်မဲ့ဥပဒေပိုင်းဆိုင်ရာတိကျတဲ့အချက်လက်တွေဘာတွေဖြစ်မလဲဆိုတာခန့်မှန်းဖို့ခက်ခဲပါတယ်။ဆိုလိုတာကဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုချက်အတိုင်းICJ တရားရုံးကအတိအကျလိုက်ရောမယ်ဆိုတာမျိုးမဟုတ်ပါဘူး။ဂမ်ဘီယာဘက်ကလည်းပါနာပါတယ်။တရားရုံးအမိန့်မှာပါဝင်သင့်တဲ့အချက်အလက်အတိအကျကိုတိုက်တွန်းချက်အနေနဲ့ရှောက်လဲခဲ့တာဖြစ်ပါတယ်။ဒါကလည်းကောင်းတဲ့အကြံဉာဏ်ပါ။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုမလုပ်ဖို့မြန်မာကိုအမိန့်ပေးဖို့ဆိုတာမျိုးဂမ်ဘီယာကတည်းရဲ့ပြောတာမဟုတ်ပဲလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုကိုအစိုးရစစ်တပ်ဒါမှမဟုတ်ပြည်သူ့စစ်အဖွဲ့တွေကိုမလုပ်အောင်တားမြစ်ပေးဖို့ဆိုတဲ့အချက်ကိုတောင်းဆိုခဲ့တာပါ။
အခုနောက်ဆုံးအနေနဲ့မေးချင်တာကတရားရုံးမှာဒေါက်ဆန်းစုကြည်ရဲ့စွမ်းဆောင်မှုအရေးအသွေးနဲ့သူ့ရဲ့ခုခံခြေပါချက်တွေပေါ်ရောမစ္စတာဘတ်ကာဘယ်လိုသုံးသပ်ပါလဲရှင
် I mean it was certainly a remarkable
နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုမှာအမွန်တင်ခါရသူတူဂုံတိတ်ခါအစဉ်တန်းရှိထားသူတူကအခုလို ICJ တရားရုံးရှေ့မှောက်ကိုယ်တိုင်ခုခံခြေပါခဲ့တဲ့လောက်ရဟာဒေါက်ဆန်းစုကြည်အတွက်ထူးခြားလာတဲ့တမိုင်းဝင်ဖြစ်ရဆိုတာသိကြပါတယ်တစုံတယောက်ရဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်မှာအလွန်ပဲပြောင်းလဲခဲ့ပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတွေဘက်မှာမတူညီတဲ့နားလည်မှုတွေရှိခဲ့ကြပါတယ်။ရိုညာတွေအပေါ်ဘာတွေဖြစ်ခဲ့တယ်လဲ။သူတို့ဘလို့ရင်ဆိုင်ခဲ့ရတယ်လဲဆိုတဲ့အခြေအနေအပေါ်မှာမတူညီတဲ့နားလည်မှုတွေအတော်လေးရှိခဲ့တာပါ။ဒါကြောင့် ICJ တရားရုံးကိုကိုယ်တိုင်တက်ရောက်ဖို့ဒေါက်ဆန်းစုကြည်ရွေးချယ်မှုကစိတ်ဝင်စားစရာကောင်းပါတယ်။ဒီအချက်ကိုကြည့်ရင်သူ့မှာတခြားရွေးချယ်စရာမရှိဘူးဆိုတာကိုလည်းပြသနေပါတယ်။ဂမ်ဘီယာဘက်ကအရင်ဆုံးရှောက်လဲချက်ပေးခဲ့တဲ့နေ့ကဆိုရင်ရင်းညာရီအပေါ်ရဲဆက်ဆက်ကျူးလွန်မှုဆွဆွဲချက်တွေအတွက်တရားရုံးကိုတင်ပြရမှာကလေးတွေအပေါ်ကျူးလွန်တဲ့တပ်ဖြတ်မှုတွေလင်မိုင်းဆိုင်ရာအကြံဖက်မှုတွေအကြောင်းဂမ်ဘီယာဘက်ကဥပဒေပညာရှင်တွေတင်ပြသွားတာကိုနားထောင်ရသူတွေအတွက်အလွန်ပဲစိတ်နှလုံးထိခိုက်စေခဲ့ပါတယ် ဒီအချိန်မှာတရားသူကြီးတွေရှင်းမောက်ထိုင်ပြီးနားထောင်နေတဲ့ဒေါက်ဆန်းစုကြည်အတွက်အလွန်ခက်ခဲတဲ့အချိန်ပဲဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းမြန်မာနိုင်ငံကိုကိုးစားပြုပြီးဒေါက်ဆန်းစုကြည်ခုခံလျှောက်လှည့်ချက်ပေးတာကိုကြည့်ပြီးကျွန်တော်အချက်နှစ်ချက်မြင်မိပါတယ်တစ်ချက်ကလူအများအပြားဝေဖန်ခဲ့တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသူ့ရဲ့လျှောက်လှည့်ချက်တွေထဲမှာလုံးဝပြောဆိုခြင်းမရှိတာပါမြန်မာဘက်ကပထမအကြိမ်ခုခံခြေပါတဲ့နေရာမှာအာဆာအကြမ်းဖက်ဖွဲ့အကြောင်းပြောတဲ့အချိန်မှာအဖွဲ့နာမည်မှာပါတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုပဲဒေါက်ဆန်းစုကြည်ကတစ်ကြိမ်ပဲသုံးခဲ့တာပါနောက်ဆုံးအပိတ်လျှောက်လှည့်ချက်မှာလည်းလုံးဝသုံးလုံးမသွားဘူးလို့ကျွန်တော်နားလည်ထားပါတယ်ဒီချက်ကသူ့ကိုရောမြမကိုစလဲတဖွဲ့လုံးရဲ့တိတ်ခါကိုပါထိခိုက်စေခဲ့ပါတယ်ဒီအသုံးအနှုန်းကိုအသုံးမပြုဖို့မြမကိုစလဲတဖွဲ့လုံးကဆုံးဖြတ်ချက်ချထားတာဖြစ်ပါတယ်ဒီချက်ဟာလည်းသူ့ကိုတရားရုံးမှာအထောက်အကူမပေးပါဘူးနောက်ထပ်အဓိကကျတဲ့အချက်ကတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကဘာမှတုံ့ပြန်ပြောသွားခြင်းမရှိတာပါဂမ်ဘီယာလျှောက်လှည့်ချက်မှာအဓိကအရေးပါတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုဆွဆွဲချက်တွေမှာလည်းသူကဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိပါဘူးဒီချက်ဟာတနည်းတလန်းအဖြစ်ဒေါက်ဆန်းစုကြည်ရဲ့ခုခံလျှောက်လဲချက်တစ်ခုလုံးကိုအားနည်းစေပါတယ်ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘက်ကတုံ့ပြန်ဖို့ပြက်ကွက်မှုဒါမှမဟုတ်တုံ့ပြန်ခုခံခြေပလိုစိတ်မရှိတာဒါမှမဟုတ်သူ့အစိုးရကိုကာကွယ်ဖို့ဥပဒေကြောင်းအရပြန်ပြေးခုခံမယ်ဆိုရင်တောင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေအပေါ်သူ့ရဲ့ခံစားမှုကိုအတိုင်းအတာတစ်ခုထိပြသဖို့ပြက်ကွက်ခဲ့ပါတယ
်ဒါပေမဲ့ဒေါက်ဆန်းစုကြည်ရဲ့လျှောက်လဲချက်တွေထဲမှာဒီပြည်ရင်းနိုင်ငံရေးအချက်တဲလက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းဆောင်ရွက်နေရတဲ့သူတို့ဆိုရရဲ့အခြေအနေတွေကိုလည်းထုတ်ဖော်ပြောသွားတယ်။နောက်စစ်တပ်နဲ့ဆက်ဆံရေးမှာလည်းအတော်လေးသတိထားရတဲ့အခြေအနေကိုလည်းသူကပုံမှန်လေးလေးပြောသွားတာတွေ့ရပါတယ်။ဒီလိုဖြည့်ရှင်းချက်မျိုးတွေပေါ်မှာရောနိုင်ငံတကာကနားလည်ပြီလို့မရဘူးလားရှင
်။ I was a little surprised on the first day that she went into much more.
တော်လေးအော်မိခဲ့ပါတယ်။ပထမနေ့ဒေါက်ဆန်းစုကြည်အဖွင့်ခုခံခြေပလျှောက်လှည့်ချက်တစ်ခုလုံးဟာကျွန်တော်မျှော်လင့်ထားတာလေပို့ပြီးအသေးစိတ်ခဲ့တာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အနေနဲ့ရေဘူးရအချက်အလက်တွေလောက်ဖဲသူပြောမယ်လို့ထင်ခဲ့တာပါတရားရုံးမှာသူကိုယ်တိုင်အဲ့ဒီလောက်အသေးစိတ်ခုခံချေပမယ်လို့ကျွန်တော်ထင်မှထားခဲ့ပါဘူးသူ့ရဲ့လျှောက်လှည့်ချက်တွေအပေါ်လူတွေနားလည်လက်ခံအောင်လုပ်နိုင်ခဲ့သလားဆိုတဲ့အချက်မှာတော့မြန်မာနိုင်ငံကအခြေအနေတွေကရှုပ်ထွေးခက်ခဲတယ်ဆိုတာလူတွေနားလည်ပါတယ်သူဥဆောင်တဲ့အစိုးရနဲ့စစ်ဗိုလ်ချုပ်တွေအကြားဆက်ဆံရေးအခြေအနေအစိုးရမှာသူယူထားရတဲ့နိုင်ငံရေးတာဝန်အကန့်အသတ်တွေစတဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်သိပြီးကြုံကြုံကျင်ကျင်တော့သုံးသပ်လို့မရပါဘူးဒါကြောင့်ဒီအချက်ပေါ်မှာကျွန်တော်အများကြီးမပြောလိုပါဘူးဒါပေမဲ့ဒီကြားနာဘွဲကိုတစ်ကဘာလုံးကစောင့်ကြည့်လေ့လာနေတဲ့သူအများစုကိုတော့သူ့ပြောပြချက်တွေယုံကြည်လက်ခံလာအောင်ဒေါအောင်ဆန်းစုကြည်ကဆွဲဆောင်မှုမရှိခဲ့သလိုသူ့ရဲ့ခုခံခြေပါချက်တွေဟာလည်းလုံလောက်မှုမရှိပါဘူ
းဒါကတော့မြန်မာဆိုရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ နဲ့ပတ်သက်ပြီးနိုင်ငံတကာဥပဒေပညာရှင်ကသုံးသပ်ခဲ့တာဖြစ်ပါတယ်ရှင်
ရုရှားပြည်2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မျိုးပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လင်းရေးစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးနေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်ပရိုဂျက်တွေကိုကြည့်ကြပါရစေ
။မနေ့ပြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ14နဲ့15နှစ်ရက်အတွင်းမှာကိုမူရစေဝါတန်မိုးဘတ်တန်း200ကျော်ဖို့လောက်ဖမ်းဆီးရမိခဲ့ပါတယ်။ဒီမူရစေဝါအမှုနဲ့ဆက်နွယ်ပြီးတော့လည်းမူရမောင်ခိုလူ10ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းမူရစေဝါဗျူတွေကမနေ့တုန်းကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မေဖားလွန်ဒေသမှာဒီအပိုင်းတွင်နေဆက်တော်ရင်းကအမှတ်5ဒေသရဲတပ်ဖွဲ့ဝင်တွေဟာအိတ်ပေါင်း20အတွင်းအိုက်မူရစေဝါ250ကီလိုဂရမ်ကိုပိုင်ရှင်မဲ့အဖြစ်သိမ်းဆီးခဲ့ပြီးတဲ့နောက်မူရစေဝါတဲဆောင်နေသူတွေကိုလိုက်လံစုံစမ်းနေကြတာပါမြန်မာဘက်ခြမ်းကနေစိတ်ကြွဆေးပြားတွေပို့လာမယ်လို့ကြိုတင်သတင်းရထားတာဖြစ်လို့မေဖားလွန်ဒေသစမာခီအမှတ်73ကျေးရွာနီးမှာထိုင်းစစ်တပ်က ဆောက်ကြည့်ရှာဖွေနေကြတာဖြစ်ပါတယ်ဒီသမားလာစလီရနေ့မှာတော့အိုက်မူရစီဝါရီနဲ့စိတ်ကြွစီတွေကိုတဖက်နိုင်ငံကနေမှာယူနေတဲ့သူကိုချင်းရိုင်းခရိုင်တရားရုံးကနေဖမ်းဝရမ်းအမိတ်နဲ့အတူတာချီလေးမျိုးတဖက်ကမဲဆိုင်ကန်နာအနီးကတိုက်ခမ်းမှာဖမ်းဆီးလိုက်ပါတယ်သူကတော့ထိုင်းလက်မှတ်ကင်ဆောင်ထားတဲ့ရှမ်းနယ်ဘဝတူဖြစ်ပါတယ်အိုက်စကီလိုနှစ်ရာ90ပိုင်ရှင်ဖြစ်တဲ့အသက်
36年，南宋破鼓潘金莲个将太爷里个突变表示多话嘞。吴业西娃年年比如个，也母鸡宋鹏前头个个个苦路表多话嘞。也还也把那个人家，叫到了，这边发现有那个啥子，经常打架，几老早。吴业马古的马里哈，你对骨干里毕业的个，看我有比的潘南个个吴业西娃里个，新软可以来买菜，南疆个里点端来你嘞。 吴亦西娃，奶奶也打破了呢。南边个野里个，热气没变，少几年比潘西南个嘞。那一段，把咱那也不老淡薄些的吴亦西娃里个潘米个手臂表示多吧嘞。这是马拉斯里那个潘米个嘞，先来把台南个大厂啊，你旮旯淡薄，把咱这也就不淡薄些的。哎，吴亦西娃，你也伢在记录个潘米个比，都哈台南个伢的这些，伊拉伢的。 တတိယနိုင်ငံဂျပန်နိုင်ငံကိုပို့ဆောင်နေတာဖြစ်တယ်လို့လဲထိုင်းရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုသွားပါတယ်။သူနဲ့အတူတရက်အတွင်းမူရမောင်ကိုတမဆယ်ဦးလောက်ကိုလည်းဖမ်းမိခဲ့တယ်လို့ပြောပါတယ်။နိုင်ဆုံဖို့ဟာမူရစေဝါရောင်းရံဝင်နဲ့ဗတ်တမ်းမောင်း20လောက်တန်ဖိုးရှိတဲ့တိုက်ခန်းကိုထိုင်းနိုင်ငံမဲဆိုင်မြို့မှာဆောက်လုပ်ပြီးဟန်ပြဈေးနိုင်ဖွင့်ထားသူဖြစ်တယ်လို့လဲဆိုပါတ
င်ဆိုင် VOA သတင်းတော်မယေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်တလဲပြောပြပေးပါအောင်ရှင်
American သမ္မတအပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှဆက်ဆဲကြားနာတဲ့အခါ Trump အစိုးရတွေကအဓိကသက်သေ၄ယောက်ကို trust ဆိုဖို့ဆင့်ခေါ်ရေးအထက်လွှတ်တော် Democrat ပါတီကောင်ဆောင်ကတောင်းဆိုလိုက်ပါတယ်။အင်ပီရိုယာယီအရာရှိချုပ်သူ့ရဲ့အဓိကလက်ထောက်အမျိုးသားလုံခြုံရေးအကြံပေးဟောင်းနဲ့ဗန်နာရေးတာဝန်ခံတို့ကိုအထက်လွှတ်တော်မှ trust ဆိုဖို့ဆင့်ခေါ်သင့်တယ်လို့အထက်လွှတ်တော်လူနည်းစုကောင်ဆောင် Chuck Schumer ကလူများစုကောင်ဆောင် Mitch McConnell ကိုတနင်္ဂနွေနေ့တုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးပစ်လွတ်ဆန်းသက်ချင်းချောက်ရန်စတာတွေရပ်ပြီးတော့နျူကလ িয়ার ဆွေးနွေးပွဲပြန်ဆဖို့အမေရိကန်အစိုးရတန်တမန်ကသတိပေးလိုက်ပါတယ်နျူကလ িয়ার ဆွေးနွေးနိုင်ဖို့အမေရိကန်ရည်တည်ချက်ပြင်မှာလို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရပေးထားတာကိုအတိအမှတ်မပြုတ်တဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီးဗ်ဘီဂန်ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ရမရှိဘူးရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးပြန်ဆွေးနွေးပွဲဆနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထန်ချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။ဒါပေမဲ့အမေရိကန်စစ်တပ်ပြောခွင့်ရတာကတော့တပ်တွေရုပ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်။ပြင်သစ်နိုင်ငံမှာတော့ပြင်ဆင်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်တွေကိုဆန္ဒပြနေကြတဲ့တည်ယူပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်းဆန္ဒရမြောက်နေအဖြစ်ဆက်ပြီးတော့တပိတ်မှောက်နေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုသားညုံဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Evanock ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.